ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာတိုက်ပွဲတွေဖြစ်နေပြီးတော့မြို့ကန်ပြည်သူ600လောက်မြို့ထဲမှာပိတ်မိနေပါဗျ။ဗုဒ္ဓဘူးနေ့ကနေစပြီးတော့ဒီကနေ့အထိ2ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါ။စစ်ကောင်စီဘက်ကဒီကနေ့မှာတင်ကားတွေနဲ့တုံးပြီးပစ်ခတ်နေတဲ့အပြင်စစ်လေယာဉ်တွေလည်းလှည့်ပြန်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်မနေ့တုန်းကလည်းအမျိုးသမီးတဦးဒဏ်ရာရပြီးတော့နေအိမ်တချို့မီးလောင်ခဲ့ပါဗျ။ရန်ကုန်ကလာတဲ့မိုးပြဲတိုက်ပွဲသတင်းနောက်ဆုံးအခြေအနေအလိမ်မှပြောပြပေးပါရှင်။
ရှမ်းပြည်နယ်မိုးပြဲမြို့မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဒီနေ့ February 18ရက်နေ့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ညနေဆောင်ချိန်မှာစစ်တပ်က၄ကြောင်းတိုက်ခတ်မှုတွေကိုလှုပ်လာတယ်လို့မိုးပြဲမြို့ကန်တဦးကပြောပါတယ်
။ရစပြောရင်မနေ့၄နိုင်ရက်နေ့စတာဗျာ။နောက်ပြင်းထန်ဖြစ်တာ၈နိုင်9ရက်နေ့စပြီးမှပြင်းထန်တာပဲအဲဒီနေ့ကုန်တော့ပြင်းထန်တာပေါ့။လင်းရင်ကတော့ဒီဆုံးက6နိုင်ဆက်ဆက်ထိုးတဲ့ချိန်မှာစပြီးမှကျတာလင်းရင်စီးနေလာတယ်နော်။တိုက်လေကြီးနေလာတယ်မိုးပြဲမြို့ပေါ်မှာလည်းပြောပြရမှာပေါ့နော်ဒီမိုးပြဲရက်ွက်ထဲမှာလေကျွန်တော်တို့မြို့နယ်ကောင်တော့မဟုတ်ပါဘူးရက်ွက်ထဲမှာကျင်းနေတာဟုတ
်ဒီနေ့မနက်6နာရီလောက်တည်းကတိုက်ပွဲဆဖြစ်နေပြီးစစ်တပ်ဘက်ကတင်ကားတွေပါတုံးပြီးတော့ပစ်ကတ်ခဲ့တယ်လို့နောက်မြို့ကန်တယောက်က VOE ကိုပြောပါတယ
်မနက်က6နာရီကတည်းက7နာရီဆိုသူပြန်နားတယ်ပြန်နားတော့10နာရီ12နာရီ ठी ခုတိမပြီးသေးဘူးခင်ဗျတိုက်ပွဲတဲ့တိုက်ပွဲပဲအမှလက်နဲ့ကြီးတွေရောအများကြီးပစ်ခတ်တာလက်နဲ့ကြီးကအလုံး300လောက်ကျလာတယ်စစ်ကောင်စီဖက်ကပြည့်တယ်ထုတယ်လက်နဲ့ကြီးကိုရန်သူမရှိရင်လည်းသူ့ဟာသူထုပေးသူပြည့်နေတော့သူတို့တင့်ကားနဲ့ပေါ့တင့်ကားနဲ့လာပြီးတော့ပြည့်ပါတယ်
တင်ကားတွေပါပါတဲ့စစ်အင်အားအမြောက်များနဲ့စစ်ကောင်စီတပ်တွေ February 15ရက်မှာမိုးပြဲမြို့ကိုရောက်လာပြီးမြို့နေရတော်တော်များများမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ် February 16ရက်ဗုဒ္ဓဘူးနေ့မှာတော့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့တာပါတိုက်ပွဲတွေကြောင့်မြို့ခံတော်တော်များများဘေးလွတ်ရာထွက်ပြေးခဲ့ကြပေမဲ့600လောက်မြို့ထဲမှာပိတ်မိနေကြပါတယ်။မနေ့ကတော့စစ်တပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြီးကြားလို့အမျိုးသမီးတို့ဒဏ်ရာရခဲ့တယ်လို့နေအိမ်တို့လည်းပျက်စီးခဲ့ပါတယ်
။မနေ့ညကျတော့မီးလောင်သွားတဲ့နေအိမ်ပဲရှိပါတယ်ခင်ဗျာ။ဟိုသူတို့ကလုံးပြေးကြတယ်ဆိုတာအဲ့လောက်ဟိုသွားလဲသွားလာတိလို့မရဲဘူးလေ။ဒါပေမဲ့မိန်းကလေးတယောက်ထိခိုက်မှုရှိတယ်အဲ့လေတည့်စီမှုကတပ်ဖို့ရိုက်ထားတော့ရှိပါတယ်အခုကတေးရွက်ွက်မှာကဟိုဆယ်ကနန်းပဲကြာတယ်ရာကနန်းကထွက်တီးကုန်သွားပြီလူကဟို900 600လောက်တော့ကြာမှာပေါ့ဘာဖြစ်ပိတ်မိနေလို့လေအေးပိတ်မိနေတော့မဲ့တိုက်ပွဲကဟိုအနံ့ပြားဖြစ်နေတဲ့ခါကလမ်းပေါ်ထွက်လဲဟိုမထွက်ရဲဘူးအောင်
မိုးပြဲမြို့မှာတိုက်ပွဲဖြစ်တဲ့နေရာတွေကျယ်ပြန့်လာနေတာကြောင့်စစ်ဘေးလွတ်အောင်တန်းရှောင်နေကြရသူတွေနောက်ထပ်ထွက်ပြေးပြီးနေရာတွေပြောင်းနေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်
ဖြစ်ပြီးသိချော်တဲ့ဒေသကမှစီကျတော့4000ဝန်းကျင်လောက်ရှိပြီပေါ့နော်လက်ရှိပြည်လာတဲ့လူကပထမဦးစွာမိုးပြဲဖြစ်တော့မိုးပြဲမြို့အပြင်မှာပေါ့တိုက်ပွဲနဲ့အလောင်းဝေးတဲ့နေရာမှာအဲ့ဒီမှာသူတို့ကနားနေကြတယ်ပေါ့အဆက်ပြုတ်စားပေါက်နေကြတယ်ပေါ့ဒါပေမဲ့တိုက်ပွဲကတစ်ဆင့်ဆင့်မြုပ်ရှင်ဖြစ်လာတော့သူတို့လည်းတရရနဲ့ပြန်ဆက်သွားရတာပေါ့နေရာပြဲလာတာပေါ့ဒီမြို့လုံးနီးပါးလောက်တော့ဖြစ်နေပြီပေါ့နော်ဒီမြို့ရဲ့ဒီအချစ်ကဲလည်းဖြစ်တယ်ပေါ့အနောက်ဆောင်ကဲလည်းဖြစ်တယ်အနောက်ကဲလည်းဖြစ်တယ်အဲ့လိုပေါ့ဟာဒီအတိုက်ပွဲပြင်းထန်နေတဲ့တော့အတွင်းဆိုတော့အခက်ခဲတွေတော့အများကြီးပါပဲ
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေအရှိန်မြင့်လာတာနဲ့အမျှဒေသခံပြည်သူတွေရဲ့လုံခြုံရေးနေရေးစားရေးကျန်းမာရေးပိုပြီးဒုက္ခတွေ့နေကြရတာဖြစ်ပါတယ်ရှင်